ဒီနေ့ကျွန်တော်ပြောချင်တာကတော့ဗမာနိုင်ငံចောင်းသားလှူရှားမှုတမိုင်းကျောင်းဆိုင်ရာစာအုပ်နှောက်အုပ်အကြောင်းဖြစ်ပါတယ်။တအုပ်ကစာရေးဆရာမကြီးခင်ဆွေဦးရေးတဲ့မြင့်စီကမှွေဝိတုစာအုပ်ပါ။နောက်တအုပ်ကသွားကော်လိပ်ចောင်းသားကောင်းဆောင်ဟောင်းတအုပ်ဖြစ်ပြီးခုခါဝါရှင်တန်မှာနေတဲ့အောင်စောဦးရေးတဲ့ဦးတန်းမကြီးထောင်ကိုယ်၆၂ဇူလိုင်9ရက်ရှိရဲ့ဆိုတဲ့ မှတ်တမ်းစာအုပ်ဖြစ်ပါတယ်။နေ့စဉ်ကမှွေဝတ္ထုဟာရန်ကုန်တက္ကသိုလ်ကျောင်းသားတမက်ကတမိုင်းကိုကျောင်းသားတမက်ကပေါ်ပေါက်စထံကိုယ်က30ခန်းနေထံကိုယ်က89ခုနှစ်ထိထိုင်ကြမှာမှာရေးသားပြီးဝတ္ထုနောက်ခံအဖြစ်အတုံးချထားပါတယ်။အထူးသဖြင့်ပါရေးဆရာကိုယ်တိုင်တွေ့ကြုံဖြတ်တန်းခဲ့တဲ့1905တုန်းကနေ့အောက်တိုဘာကျောင်းတက်လာပြည့်ရေးတော်ဘုံကိုကောင်းကောင်းထင်ဟနိုင်တာတွေ့ရလို့ဒီခေတ် တာဖြစ်ပါတယ်1962ဇူလိုင်9ရက်အေရဝန်ကဏ္ဍကတော့ပါမလာခဲ့ပါဘူးဒီဝတ္ထုတွေကကျောင်းသားကောင်းဆောင်တယောက်တောက်ခုသွားပြီးတော်တွင်ပါတီမှာအချင်းချင်းဖန်ဆီးထုတ်နှောင်းဝင်းတုံနဲ့ရိုက်တတ်တယ်ဆိုတဲ့အဖြစ်ပြက်မျိုးက1962ဇူလိုင်9ရက်နောက်ပိုင်းအဖြစ်ပြက်မျိုးမဟုတ်လားထက်သွင်းရေးသားမယ်ဆိုရင်အကျုံးဝင်တဲ့တမိုင်းကြောင်မှာမရေးခဲ့တာအကြောင်းရှိမှတင်ပါလိမ့်မယ်ထာတော့ဦးဒမ်းမကြီးစာအုပ်မှာ1962ဇူလိုင်9ရက်8ရက်ဖြစ်ရတမိုင်းကိုအသေးစိတ်ဖတ်ရှုလေ့လာနေပါတယ်ဒီဖြစ်ရဟာပုန်နေဝင်းစစ်တပ်ကအာဏာသိမ်းပြီးလက်နက်မဲ့ကျောင်းသားတွေကိုဒုတ်ဒုတ်ချင်းဓာတ်ဓာတ်ချင်းလို့စိန်ခေါ်တပ်ဖြတ်ခဲ့တဲ့သွေးချောင်းစီလူသားပွဲတမိုင်းမှာကျောင်းသားတရားကျော်ကြဆုံးခဲ့ပါတယ်အစိုးရအစည်းအဝေးကမှဒဏ်ရာရသူ68ထဲကတေဆုံးသူ16ဦးသာရှိပါတယ်ဆိုခဲ့ပါတယ်ဘာပဲဖြစ်ဖြစ်တခင်တို့တခင်အောင်ဆန်းတခင်ပါဟိန်းစတဲ့ကျောင်းသားခေါင်းဆောင်တွေကိုမွေးထုတ်ခဲ့တဲ့နေရာဗမာတမတော်ဖြစ်ပေါ်ဖို့အတွက်မူလစိတ်ကူးဆုံးဖြတ်ခဲ့တဲ့နေရာဖြစ်တဲ့အပြင်လွတ်လပ်ရေးသမိုင်းဝင်ကျောင်းသားတမက်ကအဆောက်အုံကြီးကိုဇူလိုင်၈ရက်နေ့မှာမိုင်းပုံးနဲ့ကျုပ်ခွဲဖြတ်စီချခဲ့တာကလည်းစစ်တပ်ရဲ့ညှင့်မရတဲ့အမဲခွက်သို့မဟုတ်သွေးစွန်းတဲ့အနီခွက်ကြီးဖြစ်ပါတယ်။အဲ့ဒီကာလကကျောင်းသားကောင်းဆောင်တူဖြစ်သူရဲဘော်ကိုလှရှိရဲဘော်မှမခင်မအေးလူဟာတမက်ကအဆောက်အုံမှာဇူလိုင်လ၈ရက်နေ့လက်ထပ်ဖို့ဆိုပြီးသူရဲ့လက်ထပ်ပွဲအခမ်းအနားပြင်ဆင်မှုပစ္စည်းတွေရဲ့တိုတင်လက်ဖွဲ့ပစ္စည်းတွေရဲ့သမက်ကရုံးကမှာတိုတင်ပို့ထားခဲ့ပါတယ်။သမက်ကအဆောက်အုံကြီးကိုစစ်တပ်ကမိုင်းခွဲချူချလိုက်တော့သူတို့ပစ္စည်းတွေလည်းပါတော့ရုံမှာသူတို့အစီအစဉ်တွေလည်းအထမမြောက်တော့ပါဘူး။အဲ့ဒီလိုနဲ့ကိုလတ်ရွှေဟာ1060စုစုပေါင်း23နှစ်ကြာခဲ့ရှာပါတယ်။တနည်းတွေက1200ကျင်းကြာပြီးသားကြီးက၃ချိန်ကြခဲ့ပါတယ်အဲ့ဒီကိုလာရွှေကဥဒမ်းမကြီးမှာအမာသာရေးထားပါတယ်ဒေါက်ခင်ဆွေဥရဲ့ဝတ္ထုမှာဒူလိုင်9ရက်ကျောင်းသားအရေးတော်ကိုမပါပေမဲ့ဥဒမ်းမကြီးကိုဆက်ဖတ်ပါလေလို့တိုက်တွန်းလိုပါကြောင်းကျွန်တော်မဆွမ်းယူပါခင်ဗျာ